အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မိင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့မိုင်းလာတပ်ဖွဲ့နဲ့ UWSA တပ်ဖွဲ့တို့ရဲ့အစစ်မြေကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ပထမဆုံးကြိမ်တွေ့ဆုံခဲ့ပါတယ်မဲမတမာမှုလုပ်တဲ့ဆိုရဲဆွဆွဲချက်နဲ့ကန့်ကွက်ခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအနိုင်ပေးလိုက်တယ်ဆိုတာနဲ့မိုင်ဆိုင်ရန်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်အရအမျိုးသားပြည်နယ်ဖွဲ့စည်းရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုကြားစားရမှာပါရှင်ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတန်ရင်သားလက်နက်ကင်အဖွဲ့ဖြစ်တဲ့အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနဲ့ဝါတပ်ဖွဲ့တို့ရဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့နဲ့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံမှုမှာ၎င်းတို့ထိန်းချုပ်နေမည်ဟာပြည်ထောင်စုကနေဘယ်တော့မှခွဲမထွက်တဲ့ကိစ္စအပါအဝင် UWSA ဝါတပ်ဖွဲ့ထိန်းချုပ်နေမည်ကိုနေပြည်တော်ဒိုက်ရက်လက်အောက်ခံဝါပြည်နယ်ထူထောင်နိုင်ရေးမြေယာစီမံခန့်ခွဲရေးနဲ့ဒေသဆိုင်ရာစီးပွားရေးလုပ်ငန်းအကြောင်းတွေဆွေးနွေးခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ဝါအရာရှိတဦးကပြောပါတယ်ဝါနဲ့မိုင်းလာတပ်ဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုမှာပါဝင်သွားဖို့ရှိတယ်လို့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးကနေသတင်းထောက်တွေနဲ့တွေ့ဆုံစဉ်ပြောကြားသွားပါတယ်ဒီတွေ့ဆုံမှုမှာမိုင်းလာတပ်ဖွဲ့ကိုဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းကဦးဆောင်ပြီးဝါတပ်ဖွဲ့ကတော့ဒုတိယအထွေထွေတွင်ရင်မူဦးပေါ့ယူကြီးခေါင်းဆောင်ကိုယ်စားလှယ်တို့ကနေဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့ပါတယ်
2015ခုနှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကန့်ကွက်ခြင်းခံထားရတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်နှစ်ဦးကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနိုင်ရရှိခဲ့တယ်လို့ဆုံးဖြတ်ပေးလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဇူလိုင်လ29ရက်နေ့ကနိုင်ငံပိုင်ကျေးမုံတင်းစာမှာကန့်ကွက်လျှောက်ထားမှုကိုစေးနဲ့တကွပယ်တဲ့စီရင်ချက်အမိန့်ကိုဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားပါတီကရန်ပြဲမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးကျော်ရွှေနဲ့မင်းပြမြို့နယ်ပြည်သူ့လူတော်ကိုဆလဲဦးစစ်နိုင်ကိုကြန့်ခန့်ရေးပါတီကိုဆလဲတွေဖြစ်ကြတဲ့ဦးကျော်ခင်နဲ့တခင်ချိုတို့ကရွေးကောက်ပွဲမှာမင်းမတမာမှုလုပ်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ထံကန့်ကွက်ခဲ့ကြတာပါရွေးကောက်ပွဲပြီးကန့်ကွက်လွှာတွေကိုကော်မရှင်ကစစ်ဆေးခဲ့ရမှာဇူလိုင်လ29ရက်နေ့အထိအမှု23ခုကိုစီရင်ချက်ချမှတ်နိုင်ခဲ့ပြီးနောက်ထပ်စစ်ဆေးဖို့22ခုကြာနေသေးပါတယ်
ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းလူငယ်များကြီးလာခံမှာမွန်းလူငယ်ကိုစားပြုစာတမ်းဖြစ်တဲ့လက်ရှိမြန်မာနိုင်ငံနဲ့အနာဂတ်ငြိမ်းချမ်းတဲ့ Federal ပြည်ထောင်စုစီတို့ဆိုတဲ့ခေါင်းစဉ်နဲ့ Moon Youth Forum MYF ကမင်းတော်ပနအောင်ကဖတ်ကြားခဲ့ပါတယ်။ဒီစာတမ်းမှာငြိမ်းချမ်းတဲ့လူနေမှုဘဝနဲ့အတူရှင်တွဲနေထိုင်လိုတဲ့အမြင်တွေအနာဂတ် Federal ပြည်ထောင်စုအတွက်လိုအပ်ချက်တွေဦးစားပေးဆောင်ရွက်သင့်တဲ့အချက်တွေပါဝင်နေပါတယ်။၅ရက်ကြာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များညီလာခံကိုပထမဆုံးအကြိမ်ကျင်းပခဲ့ပြီးမြန်မာနိုင်ငံတဝန်းရှိတိုင်းရင်းသားလူငယ်900နီးပါးတက်ရောက်ကစာတမ်း21စောင်ဖတ်ကြားခဲ့ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ရှတ်တူးစွကျေးရွာအနီးကချင်တို့လက်ရေးတပ်မတော် KIA နဲ့မြန်မာဆိုရတပ်မတော်တို့အကြားစစ်ရေးတင်းမာမှုတွေကြောင့်ဒေသခံအယောက်900ကျော်ထွက်ပြေးသိမ်းရှောင်နေရပါတယ်။အစိုးရစစ်တပ်ဘက်ကရှတ်တူးစွကျေးရွာအနီးကကလကြာချောင်းစုံရှရက်ချောင်းစတဲ့ဒေသတွေမှာထိုးစစ်ဆင်မှုတွေပြုလုပ်နေတာကြောင့်အနီးအနားရှိဆွေမော်တွေမှာအလုပ်လုပ်နေတဲ့ရွှေမော်လုတ်တာအယောက်900ကနေဖျားချောင်းတွေမှာလာရောက်သိမ်းရှောင်နေကြရတယ်လို့ဒေသခံဦးထွေအောင်ကပြောပါတယ်။ဇူလိုင်လ31ရက်နေ့ကလေးကထွက်ပြေးလာကြတာဖြစ်ပြီးစစ်ရှောင်ဒုက္ခတွေများအတွေ့အစားအသောက်ပြဿနာအခက်အခဲတွေရှိနေတယ်လို့ဦးထွေအောင်ကပြောပါတယ်။
မြန်မာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA ကြားကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်မှာဇူလိုင်လကုန်ပိုင်းကတိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်။အစိုးရတပ်ခမာယ319တပ်က KNA တရင်စနစ်တပ်ဖွဲ့များရှိရာမကြီးကုန်းကကြီး ချန်ခက်ဘက်ကိုဝင်ရောက်လာလို့ကန်အေတက်လုံးကျုံရေးမိုင်းမိတဲ့နောက်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ကန်အိုသတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဇူလိုင်လ28ရက်ကနေတင်းမာမှုတွေရှိခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းကန်အေတက်မဟာ6တရင်နှစ်နယ်မြေတာမူးညဲဒေသဘက်မှာလည်းအစိုးရတပ်နဲ့ကန်အေတက်ကြားတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုင်ချန်ရံမှာကျင်းပခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်တီးအစည်းအဝေးမှာဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူတွေကိုဆွေးနွေးခဲ့ပြီးတော့ပြည်အောင်စုအမျိုးသားပြည်နယ်များနဲ့ဖွဲ့စည်းဖို့ဘုံသဘောတူညီချက်ချမှတ်ခဲ့ကြပါတယ်။အမျိုးသားပြည်နယ်များသတ်မှတ်ချက်ကိစ္စနဲ့ပတ်သက်လို့ဘလို့အမြင်ရှိနေပါသလဲဆိုတာကိုအမိကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေရဲ့မန်ကြာရန်ထိပ်တီးအစည်းအဝေးကနေဆုံးဖြတ်ခဲ့ကြတဲ့အမျိုးသားပြည်နယ်များသတ်မှတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပိုးမြူရာလွမြောက်ရေးဖွဲ့ချုပ် PNL ဥက္ကဋ္ဌခုံမြင့်ထွန်းကခုလိုပြောပါတယ
်ပြည်တော်စုတည်ဆောက်တဲ့အခါမှာပြည်တော်စုအဖွဲ့ဝင်ပြည်နယ်တွေမှာဒီအမျိုးသားပြည်နယ်နဲ့အမျိုးသားများပြည်နယ်နဲ့ဒီလိုဖွဲ့စည်းမယ်အဲ့ဒါအခြေခံတော့နိုင်ငံရေး concept ပါနိုင်ငံရေးအယူဆပုံမှာအခြေခံမှာကျွန်တော်ပြည်တော်စုတည်ဆောက်တဲ့အချိန်မှာကျွန်တော်တိုင်းပြည်မှာတမိုင်းကြောင်းရတည်ရှိခဲ့တဲ့အမျိုးသားများရဲ့ပြည်နယ်တွေကိုထားရှိမယ်
ပမာတိုင်းဒေသပြည်နယ်များဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့မန်ကြာရန်စီဝေးကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရဲ့ဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပြောပါတယ
်တိုင်းရင်းသားလူမျိုးတိုင်းဆိုတာဗမာလည်းတိုင်းရင်းသားလူမျိုးတို့ဖြစ်တယ်အဲ့တော့ဒီဗမာဆိုတဲ့တိုင်းရင်းသားလူမျိုးတွေအတွက်ဟုတ်လားပြည်နယ်ဆိုတာမလိုအပ်ဘူးလားဒါမှမဟုတ် unit တခုမလိုအပ်ဘူးလားဆိုတဲ့စဉ်းစားချက်တွေကငိုရဲကွာလည်းရှိခဲ့တယ်ဒါပေမဲ့လက်တွေ့အရာဒီဗမာဆိုတဲ့ဟုတ်လားကျွန်တော် unit တခုကိုဘလို့ပေါ်ဆောင်မလဲဆိုတဲ့ဇာတ်မှာအခက်အခဲကျွန်တော်တို့ဂျင်းဆိုင်နေရတာဖြစ်တယ်တိုင်းရင်းသားလူမျိုးတိုင်းဟာ unit တစ်ခုစီရပိုင်ခွင့်ရှိတယ်လို့ယူဆမယ်ဆိုရင်ဗမာလူမျိုးကလည်း unit တစ်ခုတည်းပဲရပိုင်ခွင့်ရှိမယ်ဒါပေမဲ့ unit တစ်ခုတည်းပို့တဲ့တခြားတဲ့ပို့တဲ့ဒန်းတူရေးတဲ့ကြော်တဲ့အခွင့်အရေးမျိုးကလည်းမယူသင့်တာအမှန်ပဲ
ဗမာလူမျိုးတွေအနေနဲ့လည်းတခြားတိုင်းရင်းသားလူမျိုးများနီးတူဒန်းတူခွင့်ရရယူသင့်တယ်လို့ရဲဘော်တန်ခဲကပဲဆက်ပြောပါတယ
်လူမျိုးစုတိုင်းဟာတိုင်းရင်းသားတိုင်းဟာဗမာအပါအဝင်အခြားသောတိုင်းရင်းသားနဲ့အတူဒန်းတူရည်တူပဲရှိသင့်တယ်ဗမာတိုင်းရင်းသားကလည်းအခြားလူတွေနဲ့အတူဒန်းတူရည်တူရှိရအဲဒီလိုဒန်းတူရည်တူရှိမှုမှာသူများနဲ့ပိုတဲ့အဟာမျိုးမဖြစ်ဖို့လည်းလိုတယ်
ဖက်ဒရယ်ရဲ့အနှစ်သာရပြည်နယ်စုဖွဲ့ခြင်းရဲ့အနှစ်သာရဟာတန်းသူညီသူနဲ့ကိုပိုင်ပြသန်းခွင့်ကိုတိုင်းဒေသလူမျိုးတိုင်းရရှိဖို့ဟာအရေးကြီးတာဖြစ်တယ်လို့မန်ကြံရစီဝေးကိုဆက်ရောက်ခဲ့ကြတဲ့တိုင်းဒေသခေါင်းဆောင်တွေကနေသုံးသပ်ပြောဆိုနေကြပါတယ်
။ဆက်ပြီးတော့ဇူလိုင်လ28ရက်နေ့ရက်နဲ့31ရက်နေ့အထိရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းဒေသလူငယ်များညီလာခံမှာရခိုင်အမျိုးသားပါတီဥက္ကဋ္ဌထောက်ထားအေးမောင်ကနေပလဝါလို့ခေါ်တဲ့ရခိုင်ဟစ်ထရစ်ကိုချင်းဝီဒေသတိုင်းထဲကိုပေးလိုက်ရတယ်လို့ပြောဆိုမှုအပေါ်ချင်းတိုင်းသားလူငယ်တွေကကန့်ကွက်လိုက်ကြပါတယ်။ဒီအကြောင်းကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါတယ်ရှင်
။ပလဝါမြို့နယ်ကိုချင်းပြည်နယ်ထဲပေးလိုက်ရတယ်ဆိုတဲ့ဒေါက်တာအင်းမောင်ရဲ့ပြောဆိုမှုဟာ1940ခုတိုင်းပြည်ပြည်ပြုတ်လွတ်တော်ကအတည်ပြုပြတ်ထန်းခဲ့တဲ့အခြေခံဥပဒေပုံမှန်196နဲ့ဆန့်ကျင်မဖြစ်နေတယ်လို့အဲ့ဒီညီလာခံကိုတက်ရောက်လာတဲ့ပလဝါမြို့နယ်ကိုယ်စားလှယ်ချင်းလူငယ်ခေါင်းဆောင်ဆလိုက်အောင်ရွှေကပြောပါတယ်
1953မှာတန်ရှင်ကြရင်သူတို့ရခိုင်ပြည်နယ်လက်ထက်မှာရှိတယ်လို့ပုံစံမျိုးအတိတ်တွေကတက်ရောက်သွားတယ်ဆိုတော့ကျွန်တော်တို့ကတမန်အထောက်အထားအရပေါ့နော်1940ခုမှာတမျိုးပြပြုလက်တော်မှာအတိတ်ကြာဆန်းခဲ့တဲ့ပုံမှန်196မှာကျွန်တော်တို့ကပလောဝမျိုးချင်းဦးဒေသတိုင်းမှာရှိရမယ်ဆိုတာသူကသူစစ်ပုံမှာပါလိတာအခုချိန်မှာမကဲကွမ်းနဲ့ကျွန်တော်အညီလက်နေစီသူပြောတာကမှန်တယ်ထောက်ကဲတယ်ဆိုတဲ့ပုံစံမျိုးနဲ့ဖြစ်တော့မှာအဲကြောင့်ကျွန်တော်ကအတားကိုကျွန်တော်ကန့်ကွက်ခြင်းဖြစ်ပြပါတယ်လို့
ချင်းပြည်နယ်တောင်ဖက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပလောဝမြို့နယ်ဟာရခိုင်တပ်မတော်အေအေခြေကုပ်ယူထားတဲ့ဒေသတစ်ခုလည်းဖြစ်ပြီးရခိုင်တပ်မတော်ဟာပလောဝမြို့နယ်ရဲ့ခြေရွာတွေမှာစီယုံရေးလုပ်တဲ့အချိန်မှာရခိုင်မျိုးသားပါတီဥက္ကဋ္ဌကအဲ့ဒီတဘောမျိုးပြောဆိုလာတာဟာတန်တရားဖြစ်เสียရှိတယ်လို့ဆလိုင်းအောင်ရွှေကထောက်ပြပါတယ်
ဒီပလောဝမြို့နယ်ကိုဒီအရင်တော့ကလည်းပဲဒီပါရီပြောတာဆိုတာလည်းရှိတယ်အာကျွန်တော်တို့ပလောဝမြို့နယ်မှာဒီစေယုံကြီးတွေလုပ်တယ်သူတို့နိုင်ငံရေးအရာသူတို့ကပလောဝမြို့နယ်ဘက်မှာရှိခုစခန်းယူတဲ့အချိန်မှာဒီခဏခဏကျွားတွေနဲ့တပ်ဖြစ်တယ်ဆိုတော့ပြည်သူထုစီရောက်လို့ရှိမှလည်းပဲကျွန်တော်တို့ပြခိုင်ပြည်နယ်ကိုကျွန်တော်အပြင်ရင်ယူတာကျွန်တော်တိုက်ပွဲဝင်တာဆိုတာအဲ့လိုခဏခဏပြောတယ်ဆိုတော့တော်တော်အိမ်မောင်ပြောချချက်ဟာအဲ့လိုမျိုးဒီဖွင့်နေစစ်စစ်မှုရှိတလားပေါ့အဲ့လိုမျိုးတော့ကျွန်တော်ကတန်ရားဝင်မိတယ
်ဒေါက်တာအေးမောင်အနေနဲ့ကတော့ဒီတတ်မှတ်ချက်ဟာဖာစပါလာဆွေရတတ်မှတ်ချက်တာဖြစ်ပြီးနောက်ကြောင်းပြန်တဲ့သဘောမဆောင်ဘူးလို့ဆိုပါတယ်
1984နောက်ပိုင်းမှာပေါ့နော်ချမ်းပြည်နယ်ရဲ့မိုးမိတ်တို့မဘိန်းတို့မိုးကုတ်တို့မင်းမျိုးတို့ဆိုတာလေမန္တလေးတိုင်းလေးကိုပါသွားတာကို ကျွန်တော်တို့ရခိုင်နဲ့ပတ်သက်တဲ့ကဏ္ဍကလေးပဲ1824မှာပထမအင်္ဂလိပ်မြန်မာစစ်ပွဲဖြစ်တယ်နော်အဲဒီတော့ကအင်္ဂလိပ်ရဲ့ပထမဆုံးကိုလိုနီဖြစ်သွားတာပေါ့ဗျာအဲဒီတော့ကကျွန်တော်တို့ဒီရခိုင်ရဲ့အခြေဝန်းပေါ့နော်မော်ပင်ဇွန်းပေါ့ဗျာဟိုင်းကြီးကျွန်းထိပါတယ်အဲဒါတော့ပဲရခိုင်ရဲ့ hill track ဆိုတာရှိတယ်အကုန်လုံးပါတာပေါ့အဲဒါကိုလွတ်လပ်ရေးကြပြီးတော့ဖတ်ဆပ်ပလတ်ခီဦးပေါ့နော်54လောက်မှာနော်ရှင်းဝီဒီတာတိုင်းခြေကိုပေါင်းခြေပဲဒါသမိုင်းပဲရှင်းတဲ့ရခိုင်နဲ့ပြဿနာကျွန်တော်တို့မဟုတ်ပါဘူးကျွန်တော်တို့ကသမိုင်းအရာဒီလိုပဲ divide and rule နဲ့ကျွန်တော်တို့နိုင်ငံကိုအုပ်ချုပ်သွားကြတယ်ရခိုင်ကသမိုင်းကိုနောက်ကျောင်းပြန်ပြီးမှကျွန်တော်တို့တန်းတားနေတာမဟုတ်ဘူ
းအခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်အထူးဒေသလေးမိုင်းလာတပ်ဖွဲ့နဲ့အထူးဒေသနဲ့ဝါတပ်ဖွဲ့တို့ရဲ့အစ်စ်မြင့်ကိုစလဲအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။